တော်တရှင်များရှင်အမေရိကန်ပြည်ထောင်စုမှာ Republican နဲ့ Democratic Party နဲ့ရတဘောထားကွဲပြားမှုကကြီးမားပေမဲ့မြန်မာနိုင်ငံမှာ Democracy စနစ်ထွန်းကားရေးအပါအဝင်တချို့ကိစ္စကြီးတွေမှာပါတီနဲ့ရတဘောထားတင်ရင်တညွတ်ထဲထားပြီးအောင်မြင်အောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါရယ်ကက်တဂရီပြည်နယ်လူးစ်ဖီလ်တက်တိုမှာ January 12ရက်နေ့ကမိန့်ခွန်းပြောကြားတော့အခုလိုပြောသွားခဲ့တာပါအပြည့်စုံကိုမအေးတနာကျော်ကဆက်ပြီးပြောပြပေးပါမယ်
American ပြည်အောင်စုမှာ Republican နဲ့ Democratic Party တွေအကြားတမိုင်းမှာအစိုးရဆုံးအခြေအနေဖြစ်နေကွဲပြားတဲ့ကာလကိုရောက်ရှိနေပြီမဲ့လေကဘာကိုဥဆောင်မှုပေးနေတဲ့ American ရဲ့အခမ်းအနားကိုဆက်ပြီးတော့အကောင့်ထဲဖော်သွားဖို့နှစ်ဖက်ကြားသဘောတူညီမှုတွေပိုရရှိဖို့လိုတာကို Democrat သမ္မတ Barack Obama ရောလွှတ်တော်ရဲ့ Republican အမတ်အများစုခေါင်းဆောင် Mitch McConnell ရောသဘောပေါက်လက်ခံထားပါတယ်လို့လူဝေဘေးတက်ကသူMcConnell Center မှာကျင်းပတဲ့အခမ်းအနားမှာကုလသမဂ္ဂဆိုင်ရာ American တမန်ကြီးဆမန်သာဘာဝါကပြောသွားပါတယ်။ပါတီနေရကြမှာကွဲပြားမှုတွေရှိပေမဲ့လည်းအခုမျက်မှောက်ကာလမှာကြုံရတဲ့ပြဿနာကြီးသုံးခုကိုတော့ပါတီနေရသဘောထားတညီတညွတ်ထဲဖြေရှင်းနိုင်ခဲ့ပါတယ်။ Ebola ရောဂါကူးစက်ပြန့်ပွားမှုကိုတားဆီးတာအကြမ်းဖက်အစွန်းရောက်မှုကိုနှိမ့်နင်းတာနဲ့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးလမ်းကြောင်းစီခေါ်ဆောင်တာတွေပဲဖြစ်ပါတယ်လို့ Miss Power ကပြောပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးဟာဒီမိုကရေစီအရေးလှုံ့ဆော်ကြသူတွေနဲ့အပြောင်းလဲကိုလိုလားတဲ့ပြည်သူလူထုရဲ့အစံအတွေကြောင့်ပဲဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဘက်ကဆိုရင်တော့အမေရိကန်ဆိုရရဲ့အရေးယူပိတ်ဆို့မှုကလည်းမြန်မာအပြောင်းလဲကိုဖော်ဆောင်ပေးတဲ့အတိတ်ကအတည်ရဖြစ်ပါတယ်လို့ Miss Power ကဆိုပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုရဲ့လှုံ့ဆော်ချက်တွေကိုသူကအခုလိုထောက်ပြသွားတာပါ
။ The vast majority of changes that the United States made were conditioned upon the regime's meeting specific human rights and democracy benchmarks.such as dialogue with the opposition and the
American ပြည်အောင်စုအနေနဲ့အပြောင်းလဲကြီးကြီးမားမားတွေလုပ်တဲ့နေရာမှာအတိုက်ခံတွေနဲ့တွေ့ဆုံဆွေးနွေးမှုနိုင်ငံရေးအကျဉ်းသားလွှတ်ပေးမှုစတဲ့လူခွင့်ရေးနဲ့ဒီမိုကရေစီဆောင်ရွက်မှုစံသတ်မှတ်ချက်တွေအပေါ်မြန်မာအစိုးရအနေနဲ့ဘလို့ဆောင်ရွက်တယ်လဲဆိုတဲ့အချက်တွေအပေါ်မူတည်ဆောင်ရွက်ခဲ့ပါတယ်တိုးတက်မှုတွေအလုံးလောက်ဖြစ်မလာဘူးဆိုရင်လည်းအမေရိကန်အစိုးရအနေနဲ့မြန်မာပေါ်အရေးယူပိတ်ဆို့မှုတွေပြန်လုပ်ဖို့ဆိုတဲ့အ short အတင်းလုပ်နိုင်တဲ့အခြေအနေမှာရှိပါတယ်
မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်အောင်စုကြုံတွေ့နေရတဲ့စိန်ခေါ်အကဲဆဲမှုတွေနဲ့ပတ်သက်ပြီးတော့ပြောကြားရမှာတော့ Miss Power က
That is the challenge that we face today ensuring that Burma builds on the areas in which it has made progress and avoids backsliding
တိုးတက်ချစ်တူရဲ့အခြေအနေတွေကိုစက်ထိန်ထားနိုင်ဖို့နဲ့နောက်ဆုံးပြန်မလည်သွားဖို့ဆိုတာတွေဟာကျမတို့ဒီနေ့ရင်ဆိုင်ရတဲ့စိန်ခေါ်ချက်ပါပဲနောက်ကျောင်းပြန်လဲတာအပါအဝင်ကျမတို့လေ့လာမိတဲ့အခြေအနေတွေအပေါ်မှာအမေရိကန်ပြည်ထောင်စုရဲ့နည်းဗျူဟာတွေဘလို့အလိုက်ထိုက်ကျင့်သုံးသွားမလဲဆိုတာကိုလည်းပြင်ဆင်ထားရပါတယ်။ကျမတို့ချိကက်တဲ့နည်းနာတွေကိုလည်းအမြဲပြန်သုံးသပ်စစ်ဆေးနေရပါမယ်။မြန်မာပြည်သူတွေကိုခွန်အားဖြစ်စေအောင်မြန်မာပြည်ကိုစစ်မှန်တဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးလမ်းကြောင်းပေါ်ရောက်စေအောင်ဘလို့ခြေလှမ်းတွေလှမ်းသွားမလဲဆိုတာဆန်းစစ်သွားဖို့ပါ။
မြန်မာနိုင်ငံအပြောင်းလဲဖော်ဆောင်ရေးမှာစစ်တပ်ရဲ့အရတားအစိုးရပေါ်မှာလွှမ်းမိုးညာရေလူမျိုးရေးဘာသာရေးတင်းမာမှုတွေကကြီးမားတဲ့အဟန့်အတားဖြစ်နေပါတယ်လို့တန်မတ်ကြီးပါဝါကအဆိုပါတယ
် Civilian government is still subordinate to the military and the constitution continues to give the military the broad authority to dismiss parliament and veto any constitutional amendment attacks against the Rohingya and other
ရတားအစိုးရဟာစစ်တပ်အောက်မှာရှိနေတော့မှာဖွဲ့စည်းပုံရဆိုရင်စစ်တပ်ကိုလွှတ်တော်ဖြတ်သိမ်းခွင့်ဖွဲ့စည်းပုံပြင်ဆင်ရမှာဗီဒီယို၃ပယ်ချခွင့်ချေပြတ်တဲ့အာဏာတွေပေးထားပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်အတွင်းမှာဘာသာရေးအစိုးရဖုံးတော်ကြီးတွေရဲ့လှုပ်ဆောင်မှုကြောင့်ရိုဟင်ဂျာတွေနဲ့လူတဲစုမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေကလည်းတိုးမြင့်လာပါတယ်။ဒီအတွက်ဘယ်သူကမှဖောက်ထုတ်ရေးယူရမျိုးမရှိသေးတယ်လို့အဲ့ဒီကလူမှုနေထိုင်ရေးအချက်အလက်တွေကလည်းစိုးရွားလာပါတယ်။ရိုဟင်ဂျာတသိန်းကျော်ဟာဆိုးဆိုးပြက်ပြက်ဒုက္ခတွေစခန်းတွေထဲမှာနေနေကြပါတယ်။ပိုပြီးစိုးစီတာကတော့မကြခင်တုန်းကဒီအစိုးရအစိုးပြုတဲ့ဥပဒေချမ်းအရဆိုရင်ဘဝင်ကြရအနေနဲ့နိုင်ငံသားဖြစ်ဖို့သူတို့လူမျိုးအမျိုးကိုဆွတ်လွတ်ဖို့ဖိအားပေးခံရတာပ
ါဒါမှမဟုတ်ကြုံတွေ့နေရတဲ့အခက်အခဲနဲ့စိန်ခေါ်အကဲဆက်မှုတွေကိုကင်တွေ့ရမှာအစပိုင်းမှာသူပြောသွားသလိုအရေးယူပိတ်ဆို့မှုကိုဆက်ပြီးတော့အကျင့်သုံးသွားဖို့ပြောသွားခဲ့ပါတယ
် Our tools include incentivizing continued progress shining a bright light on the government's shortcomings and imposing targeted sanctions on individuals who stand in the way of change
ဒီလိုတွေမှာတော့တိုးတက်မှုတွေဆက်ဖြစ်ဖို့စီယုံလာချတဲ့နေရောအစိုးရရဲ့ပြက်ကွက်မှုတွေကိုမိပေါင်းထိုးပြတာရောအပြောင်းလဲမှာပိတ်ဆို့နေသူတွေကိုပြစ်မှတ်ထားအရေးယူတာမျိုးရောပါဝင်ပါတယ်။ဥပမာဆိုရင်ပြီးခဲ့တဲ့အောက်တိုဘာလကအကြီးအကဲမြန်မာတာဝန်ရှိသူလည်းဖြစ်စီးပွားရေးသမားလည်းဖြစ်တဲ့ဦးအောင်တောင်ကိုအကြမ်းဖက်မှုတွေအာဂတိလိုက်စားမှုတွေနဲ့ဆက်နွယ်ပြီးဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေကိုအဟတ်အတားလုပ်တာနဲ့ဆက်နွယ်ပြီးအရေးယူတက်ခတ်မှုလှုပ်ချောင်းကျင်းပခဲ့ပါတယ်။အမေရိကန်ပြည်အောင်စုအတွင်းသူ့ပိုင်ဆိုင်မှုတွေကိုထိန်းချုပ်တာဖြစ်တယ်လို့အမေရိကန်ကုမ္ပဏီတွေကိုသူနဲ့စီးပွားရေးမလုပ်ဖို့တားမြစ်တာဖြစ်ပါတယ်
လူငယ်တွေပါဝင်လူမှုကိုပွင့်လင်းမြင်သာတဲ့အတွေ့အခေါ်တွေရရှိဖို့လွတ်လွတ်လပ်လပ်ပြောဆိုဝေဖန်နိုင်တဲ့ဆွေးနွေးမှုတွေလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်း Miss Power ကပြောသွားခဲ့ပါတယ်ရှင်။